စီးရီးပိဋိပက္ခတွေဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စစ်ပွဲတွေကြားပိတ်မိနေကြတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီးချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။ The US will take over the Gaza Strip and we will do a job with it too.
အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးကောင်းမွန်လာအောင်လှုပ်ဆောင်တော့ပါမယ်။အဲဒီမှာရှိနေတဲ့မပေါက်ကွဲသေးတဲ့ဘုံနေနဲ့တခြားအန္တရာယ်ရှိတဲ့လက်နက်တွေကိုဖယ်ရှားပေးပါမယ်။ပျက်စီးနေတဲ့အဆောက်အုံအကျိုးအဆတွေကိုလည်းဖယ်ရှားပေးပါမယ်။မရေတွက်နိုင်တဲ့လူတွေအလုအကံရအောင်ဆောင်ရွက်ပေးပါမယ်။အဲဒီမှာရှိနေတဲ့လူတွေအတွက်အိမ်တွေလည်းစောက်ပေးပါမယ်လို့သမ္မတထရမ့်ကပြောတော့တာပါ။ဂါဇာကမ်းမြောင်ကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ၄ရက်နေ့ကအင်ဗျူရောမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါ။ဂါဇာကိုအရှိအလယ်ပိုင်းဒေသရဲ့အပန်းဖြေဒေတာအဖြစ်ပြောင်းလဲပစ်လို့ရလို့လဲသမ္မတထရမ့်ကပြောပါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့အစည်းရရှိခဲ့တဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်အရဂါဇာဒေတာကန်တွေကိုအစ္စရေးကနေရပ်ပြန်ခွင့်ပြုလိုက်တဲ့အတွက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာဒေတာကန်တွေဂါဇာကမ်းမြောင်မြောက်ပိုင်းသူတို့နေအိမ်တွေရှိရာကိုပြန်လာနေကြပါတယ်။ဒီအချိန်မှာသမ္မတထရမ့်ကဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ရတယ်ဆိုတဲ့ပြောဆိုလိုက်တဲ့အပေါ်ဂါဇာဒေတာကန်တွေအပြင်အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ပြင်သစ်၊စပိန်နဲ့ဗြိတိန်တို့အပြင်ဘရာဇီးနဲ့တရုတ်နိုင်ငံတို့ကလည်းကန့်ကွက်ကြပါတယ်။အမေရိကန်ရဲ့ပြိုင်ဘက်ရုရှားကတော့ဂါဇာကိစ္စနဲ့ပတ်သက်လို့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးမူကိုပဲဆက်လက်ထောက်ခံကြောင်းပြောပါရခင်ဗျာ။